ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ တက်ရောက်လာတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုဆွဲတွေကဒီကနေ့မနေ့7နှစ်ကျော်လောက်မှာနေပြည်တော်က MICC 2ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ကငင်းချမ်းရေးအချုပ်ဒီတိုင်းဆွေးနွေးပွဲဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပြီးတိုင်းသာလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရည်မူလကလေးကရေရဲဆွေးနွေးပွဲကိုတရားဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်တွေ့ဆုံဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာရေရဲဖော်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လူမျိုးရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြတ်ရာစာရင်းကအခုလိုပြောပါတယ်။
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီရင်းချမ်းရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ဘက်ကရှင်းပြတယ်။ဒီမှာဆွေးနွေးဆုံးဖြတ်နိုင်ကြောင်းမရှိဘူးဆိုလို့ရှိရင်လည်းကိုရကောင်းဆောင်တို့စီပဲတည်သွားပါအရှင်မင်းမေးလို့ရတယ်အရှင်မင်းဆက်တယ်လို့ရတယ်ဆိုတော့ပုံစံမျိုးပေါ့အဲ့ဒါကိုကြိုးရာပြတော့ကပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်နဲ့နိုင်ငံကြီးဒီမှဆက်တယ်လို့ပြောပြတာပါ
ဆွေးနွေးပွဲမှာပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငင်းချမ်းရေးဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ဇာလင်းအနေနဲ့လည်းဒီအချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်။ညနေပိုင်းမှာတော့ငင်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေတစ်ဖွဲ့ချင်းပြည်ထောင်ဆွေးနွေးတာကိုရှိခဲ့ပါတယ်။မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အဓိကတော့ဒီနေ့လေ7နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်။အဲ့ဒါပါတီများဆွေးနွေးကြရရှိပါတယ်လေလို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်။ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်သက်အနေနဲ့ကျတော့လောလောနေသားရကျွန်တော်တို့ကအတူတူဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
။မူတီစစ်ပါတီကပြည်တော်စုရဲ့အခမ်းအနားကိုကိုယ်စွဲနှုတ်ဆီလွတ်ခဲ့ပြီးမယ်။ရင်းချမ်းရေးဆွေးနွေးပွဲကိုတရားဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့ပြည်ထောင်ဆွေးနွေးပွဲကိုပြည်တော်စုရဲ့အခမ်းအနားကိုတရားလာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး6ဖွဲ့တရားပြီးဝါကီပြည်စင်းညီရေးပါတီ UWSA ကတော့တရားတာဖြစ်ပါဘူး။အကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဒုစုစော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။85နှစ်မြောက်စင်ရတုပြည်အောင်စုနေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထောင်ရငင်းချမ်းရေးရရှိဖို့အတွက်မြို့ငင်းချမ်းရေးတပိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရစဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်။ဒီပြကြချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင့်ထောက်ပြတာတွေလည်းရှိနေပါတယ်